ထဝယ်မြို့ကျဆားပြည်ရပ်ကွက်ကန်းနာလန်စိတ်ကမ်းမြေနေရာကမီးချီလီစီတင်မော်အောက်တိုဘာလ14ရက်တနင်္လာနေ့ညနေ၄နာရီခွဲဝေးချိန်မှာမီးလောင်ခဲ့တယ်လို့ထဝယ်မီးသက်ဌာနကတင်ပြထုတ်ပြန်ထားပါတယ်။စီတင်မော်ဘော်ကလုတ်သား 12 ဦးမီးပေးကြောင့်ရပြီးတော့အဲ့ဒီထဲကအမျိုးသား9ဦးနဲ့အမျိုးသမီး2ဦးသေဆုံးခဲ့တယ်လို့ကေဆေးရေးဆောင်ရွက်သူတူကဗီဒီယိုကိုအတည်ပြုပါတယ်။ကိုကြီးကျဆေးလုတ်ခဲ့တာဟိုပါပေါ့
ဒီဆုံးသူကတော့ဟိုပါဆေးရောက်ပါမှဟိုဒဏ်ရာရတဲ့သူကတော့၃ရက်ပေါ့နော်၄ရက်ကတော့တက်တာသွားပါပြီ၄ရက်ကတော့မီးလောင်ကျွမ်းတဲ့ဒဏ်ရာနဲ့ဆိုတော့ဆေးရုံမှာတော့ဆက်ကူတာဆဲပဲပေါ့ခင်ဗျာပြင်လူထိခိုက်မှုကတော့မရှိဘူးခင်ဗျာအဲဒီတင်ပေါ်ပေါ်မှာပဲတွေ့တဲ့ဟာတွေပေါ့ခင်ဗျာ
တဝယ်မြို့မှာ73စီတူလောင်ဖြတ်ပြူးရောက်ချတဲ့မီးချီလီကုမ္ပဏီပိုင်းစီတဲတင်ပေ
ာရီကြာတဲ့အထိမီးငြိမ်းတက်ခဲ့ရတဲ့အကြောင်းဆက်ပြီးတော့ပြောပြပါရစေ
။မနေ့က7နာရီခွဲမှာပဲနောက်ဆုံးမီးနိုင်သွားတယ်ခင်ဗျာ။ပြီးပြီးသွားတာပေါ့နော်မီးငြိမ်းသွားတယ်ခင်ဗျာ။တဝက်တီးတဆေုံကြီးမှာပဲတင်လာပါတယ်ခင်ဗျာ။
စီတမောမီးလောင်တဲ့ဖြစ်စဉ်မှာမီးပေးသိခဲ့သူ12ဦးရှိခဲ့ပြီးတော့အဲ့ဒီထဲက10ဦးသေဆုံးခဲ့ပါတယ်။တရားရသူ3ဦးကိုတော့တဝယ်ပြည်သူဆေးရုံကြီးမှာကုသပေးနေတယ်လို့သိရပါတယ်။အမျိုးသား2ဦးကတော့ပျောက်ဆုံးနေဆဲဖြစ်ပါတယ်။မီးပေးသိခဲ့သူတွေထဲမှာအသက်18နှစ်ကနေပြီးတော့20အရွယ်လူငယ်တွေလည်းပါဝင်တယ်လို့ဒေသခံတွေကပြောပါတယ်။မနေ့နေ့လည်းတနအီခွဲဝင်းကျင်လောက်မှာလည်းမန္တလေးမဟာအောင်မြင်မြို့နယ်စိတ်ပန်းရက်ွက်ကကောင်းဝစိတ်ကမ်းပါလဲတင်မော်တစီမီးလောင်ခဲ့တယ်လို့သိရပါတယ်။15မိနစ်အတွင်းမှာမီးငြိမ်းတက်ခဲ့ပြီးတော့ထိခိုက်သူမရှိဘူးလို့ဒေသခံတွေကပြောပါတယ်ရှင်။